ဒီနေ့ကမှလွန်ခဲ့တဲ့နှစ်ပေါင်း30လုံးကနိုင်ငံရေးအခြေအနေအနည်းဆုံး9000လောက်ကိုအစုလိုက်အကြုံလိုက်တက်ဖြတ်ခဲ့မှုကိုဖုံးကွယ်ထားမှုအတွက်ဤဟာလူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ပြည့်စည်တဲ့ဆိုနိုင်ငံတကာအခွင့်အရေးရှောက်ရှားမှုအဖွဲ့ Amnesty International ရဲ့အစီရင်ခံစာဖြစ်တာဖော်ပြပါတယ်။1988ခုနှစ်အတွင်းဤဟာအတိုက်အခံဖွဲ့တွေကိုထောက်ခံသူတွေကိုပြစ်မှတ်ထားတဲ့ တပ်ဖြတ်မှုတွေကြောက်ဆုံးမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေလှုပ်ရှားမှုအဖွဲ့ကလိုလားနေတာပါ။ကြောက်ဆုံးသွားခဲ့ရသူတွေရဲ့မိသားစုအများပြားကတော့သူတို့ချစ်ခင်ရသူတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုမသိကြရသေးပါဘူး။ဤရန်ဆွေရဘက်ကတော့တပ်ဖြတ်မှုတွေကိုဘယ်တော့မှဝန်ခံခဲ့တာမရှိသလိုကြောက်ဆုံးသွားသူတွေဘာတွေဖြစ်ခဲ့တယ်လဲဒါမှမဟု ရှိတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘယ်လိုမျိုးသုတ်ပင်ခံခဲ့ရသလဲဒါမှမဟုတ်လည်းဘယ်လိုပုံစံပျောက်ဆုံးသွားသလဲဆိုတာတွေကိုရန်နစ်ချီတဲ့တွေ့ဆုံမေးမြန်းမှုတွေဆိုင်ဘာစစ်တမ်းအထောက်အထားတွေကနေတဆင့် AI အဖွဲ့ကြီးကအသေးစိတ်ထုတ်ပြန်လိုက်တာပါဒီတဲ့ကအများပြားကတော့1988ခုနှစ်တုန်းကအီရန်နိုင်ငံကိုလက်နက်ကင်တိုက်ခိုက်ခဲ့တဲ့အီရတ်အခြေစိုက်မတရားအသိဉာဏ်ခံထားရတဲ့အတိုက်အခံအဖွဲ့အီရန်ပြည်သူ့မူဂျာဟစ်ဒင်အဖွဲ့ကိုထောက်ခံသူတွေဖြစ်ကြပါတယ်ရှင်